နောက်တစ်ခု
အာယုံ6ပါရူပတတ္တကဏရတ္တဖုဒ္ဓဘာဓမ္မဆိုပြီးတော့တရား6ခုမရှိဘူးလားအဲ့ဒီ6မျိုးစလုံးဒီတတ္တဝါတွေရဲ့စိတ်ကိုမွေးလျော်စေတဲ့အတွဲကြောင့်ရူပနဲ့အာယုံနဲ့ပေါင်းလိုက်တော့ရူပာယုံတတ္ထနဲ့အတန်နဲ့အာယုံနဲ့ပေါင်းလိုက်တော့တတ္ထာယုံကန္ဓဆိုတဲ့အနံ့ဒီမွေးလျော်တဲ့အတွေ့ကန္ဓနဲ့အာယုံနဲ့ပေါင်းလိုက်တော့ကန္ဓာယုံရတ္တဆိုတဲ့ချိုးချင်းငန်ဆက်ဖန်ကားဆိုတဲ့အရာသာ6ခုသည်တတ္တဝါတို့ရဲ့စိတ်ကိုမွေးလျော်စေတဲ့အတွေ့ကြောင့်အာယုံနဲ့ပေါင်းလိုက်တော့ရတ္တနဲ့အာယုံပေါင်းလိုက်တော့ရတ္တအာယုံအတွေ့အထိကိုပါဠိလိုဖွတ်တတ်ပါပဲသုံးတယ်အဲ့ဒါဒီစိတ်တွေရဲ့မွေးလျော်စရာဖြစ်တဲ့အတွေ့ဖွတ်တတ်ပါယုံဒီရူပတတ္တကန္နရတ္တဖုဒ္ဓဘာကလွေကျင်တဲ့သဘောတရားအလုံးကိုဓမ္မလို့သုံးမယ်။ဟာဒီဓမ္မဆိုတဲ့စိတ်စေတသိက်ပတာရယုတ်ဒုက္ခမယုတ်နိဗ္ဗာန်ပြဉ္ညတ်တို့ဒီလေတတဝါတို့ရဲ့စိတ်ကိုမွေးလျော်စေတဲ့အတွက်ကြောင့်ဓမ္မနဲ့အာယုံပေါင်းလိုက်တော့ဓမ္မယုတ်ဒါကြောင့်အစင်အတန်အနံ့အရသာအတွေ့အထိတွေတွေ့ပြီဆိုရင်ကျမတို့ကသိရမယ်ဒီသဘောတရားတွေမှာဘာတတ္တိရှိတယ်လဲစိတ်တွေကိုမွေးလျော်စေနိုင်တဲ့အာရမဏတတ္တိရှိတယ်လို့သိရမှာဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့အစင်းလေးတွေ့ရင်ကြည်ကျင်နေတာကျမတို့ကြည်ကျင်နေတာမဟုတ်ဘူးအဲ့ဒီအစင်းမာကိုကကျမတို့ရဲ့စိတ်ကိုမကြည်ကျင်ကြည်ကျင်အောင်ဆွဲဆောင်နိုင်စွမ်းရှိတဲ့တတ္တိရှိလားမရှိဘူးလားရှိတယ်ဒါကြောင့်အားနေနေတဲ့လူအိုကြီးတယောက်နော်လူမမာကြီးတယောက်ဒီထကျင်နေထိုင်ကျင်နေဆိုရင်သူ့ဟာသူထလို့ထိုင်လို့မရပဲနဲ့တောင်ဝေးလေးကိုအားပြုပြီးတော့ထတယ်ကျိုးတန်းလေးကိုဆွဲပြီးထရတယ်လို့ပဲတတဝါတို့ရဲ့စိတ်ကိုဒီအစင်းအတန်အနံ့ရတာတို့ဒီတောင်ဝေးကျိုးတန်းလိုပဲအားပြုပြီးတော့ဖြစ်စေလားမဖြစ်စေဘူးလားနောက်စကဥယျံပမ္မံကြီးသည်တတ္တဝါတို့မွေးလျော်ရာဖြစ်တယ်လို့ဒီအာယုံ6ပါးတို့သည်စိတ်တို့ရဲ့မွေးလျော်ရာဖြစ်တဲ့အတွက်ကြောင့်အာရမဏပစ္စည်းကိုတံဝေးကြိုးတန်းလို့လည်းဥပမာပေးတဲ့ဥယျံဥယျံတို့လည်းဥပမာပေးကြတယ်ပန်းဥယျံကြီးတွေလို့လည်းဟုတ်ပြီနော်ကျွန်တော်တို့ကအစဉ်အတန်အနံ့ရတာတွေတွေ့တိုင်းတွေ့တိုင်းဘာတတ္တိရှိတယ်အာရမဏတတ္တိရှိတယ်ဘာပစ္စည်းလဲအာရမဏပစ္စည်းအာရမဏတတ္တိဒီထိလိုက်နိုင်ပြီနော်နောက်တစ်ခုနံပါတ်3အကြောင်းတရားအနေနဲ့ပြမှာကအကြီးအမှုဆိုတဲ့သဘောတရားအကြီးမှုအနေနဲ့အကြီးမှုဆိုတဲ့ကဘယ်နှယောက်ရှိရမှာတယောက်ဖဲပေါ့ဟုတ်ပြီနော်တယောက်ဖဲဆိုတဲ့အတိုင်းတတ္တဝါတွေမှာတဲ့ဥပမာပေးကြမယ်တိုင်းနိုင်ငံအသီးသီးလေးတွေမှာတက်ဆိုင်ရာမင်းတွေရှိကြမယ်တဲ့ရှေ့လက်ထက်ကဆိုရင်နော်အဲ့ဒီလိုတက်ဆိုင်ရာတိုင်းနိုင်ငံအသီးသီးမှာမင်းတွေရှိတာကိုဗဒေတရစ်မင်းလို့သုံးမယ်အဲ့ဒီလိုတိုင်းနိုင်ငံအသီးသီးတွေမှာရှိကြတဲ့မင်းတွေကိုအားလုံးလူသားတွေနေထိုင်တဲ့ကျွန်းကြီးလေးကျွန်းလုံးမှာလူတွေနေထိုင်ကြတယ်အဲ့ဒီတိုင်းနိုင်ငံအသီးသီးမှာသူ့သက်ဆိုင်ရာမင်းတွေရှိမယ်အားလုံးကိုလွှမ်းမိုးတာကတော့စကြဝဠာမင်းတဲ့စကြဝဠာမင်းဒီကျွန်းကြီးလေးကျွန်းလုံးမှာရှိတဲ့ဗရေတရမင်းငယ်တွေဧကရိမင်းငယ်တွေအကုန်လုံးကိုလွှမ်းမိုးအုပ်ချုပ်နိုင်ရတယ်ဟုတ်ပြီနော်ဒါကြောင့်စကြဝဠာမင်းဒီကျွန်းကြီးလေးကျွန်းလုံးရဲ့အဓိပတိဖြစ်တယ်လို့ပဲတဲ့တတဝါတို့ရဲ့တန်တန်မှာလေမိမိတို့ရဲ့စိတ်စေတသိက်ရုပ်တွေပိုင်းဆိုင်ထားတဲ့တတ္တဝါတွေရဲ့တန်တန်ထဲမှာအကြီးမှုဖြစ်စေတတ်တဲ့သဘောတရားတွေရုပ်ထဲမှာလည်းမရှိဘူးတဲ့ဟုတ်ပြီနော်ဘယ်မှာပဲရှိလဲဆိုပြဉ္ညာထဲမှာလည်းမရှိဘူးတဲ့ဘယ်ထဲမှာပဲရှိလဲဆိုနံထဲမှာပဲရှိတယ်အဲ့ဒီနံထဲမှာလည်းစိတ်ဒီလည်းအကြီးမှုပဲတဲ့စိတ်ဒီအကြီးမှုဖြစ်ရင်စိတ်တာအဓိပတိစိတ်တာနဲ့အဓိပတိပေါင်းလိုက်တော့စိတ်တာအဓိပတိတဲ့စေတသိက်ထဲမှာအကြီးမှုဖြစ်တဲ့တရား၃ခုပဲရှိတယ်အဲ့ဒါစန္ဒရေဝီရိယရေပညာရေပါတဲ့စန္ဒဒီလည်းအလုံးကိုလွှမ်းမိုးပြီးတော့အကြီးမှုဖြစ်စန္ဒနဲ့အဓိပတိပေါင်းလိုက်တော့စန္ဒာအဓိပတိဝိရိယနဲ့အဓိပတိပေါင်းလိုက်တော့ဝိရိယအဓိပတိဝိမန္တဆိုတဲ့ပညာနဲ့အဓိပတိပေါင်းလိုက်တော့ဝိမန္တအဓိပတိဆိုပြီးကျမတို့အဓိပတိတရားဘယ်နှပါးသင်ခဲ့လဲ၄ပါးအဓိပတိတရား၄ပါးမှာစိတ်ကတစ်ပါးစေတသိက်က၃ပါးစိတ်စေတသိက်တွေပါတဲ့အတွက်ကြောင့်အဓိပတိ၄ပါးဆိုတာရုပ်လားနာမ်လားနာမ်ဒါကြောင့်အဓိပတိပစ္စည်းမှာနာမ်လို့ရေးပေးပါတွေ့ပြီနော်ဒါဆိုရင်အဓိပတိပိစယောတိလို့ဆိုလိုက်တာ ਨੇ ဓမ္မမိတ်ဆွေတို့ဟာစန္ဒစိတ်တာဝိရိယဝိမန္တဆိုတာမြင်ရမယ်ကျမတို့ဓမ္မမိတ်ဆွေတို့မှာစန္ဒဆိုတာပြုတ်လုတ်ခြင်းတာဟုတ်လားမဟုတ်လားပြုတ်လုတ်ခြင်းနဲ့တဘာဝတွေဖြစ်လာပြီးစန္ဒစာမွေးအောင်ခြင်းနဲ့စာတက်ခြင်းနဲ့ဟုတ်ပြီနော်မေဖို့နိဗ္ဗာန်ရခြင်းနဲ့ ထီပေါက်ချင်နေဒီလိုသဘောလေးတွေလှုပ်ချင်ကိုင်းချင်လာတဲ့ဆန္ဒတာတကယ်ကြီးမှုအကုန်လုံးကိုလွှမ်းနိုင်တယ်တဲ့ဆန္ဒာဓိပတိเนาะဟုတ်ပြီเนาะထို့နည်းတူဆိုစိတ်သက်တာတကယ်ခိုင်မြဲသွားစိတ်သက်ဒီအားလုံးကိုလွှမ်းမိုးနိုင်လားမလွှမ်းမိုးနိုင်ဘူးလားဒီလူမမသေတော့ပါမယ်ဆရာဝန်ကလက်လွတ်လိုက်တော့လေစိတ်သက်တိတ်ပြင်းထန်ရင်အဲ့ဒီလူမမဒီကမ္မန်းထားတဲ့လနှစ်ထက်ပိုးပြီးအသက်ရှင်ရှင်နေသွားတယ်ထုံးစံနေရောမရှိဘူးလားဒါကြောင့်စိတ်တာဒီလေဘလောက်ပဲအသက်ရှင်နေပါမယ်ကျန်းမာပါမယ်ပြောပေမဲ့စိတ်ထောင်းတော့ကိုကြေဆိုပြီးတော့စိတ်ကအားမရှိရေလေချုံညုံကြပြီးတော့တေဆုံးသွားတာရောမရှိနိုင်ဘူးလားဒါကြောင့်စိတ်ဒီလေအကြီးမှုစွန့်ရင်တတ္တိရှိတယ်ဝရိယကလည်းအကြီးမှုစွန့်ရင်ရှိတယ်ဒါကြောင့်မဟာဇနကမင်းသားသမုဒ္ဒရာထဲမှာကမ်းမမြင်လမ်းမမြင်ခုနှစ်ရက်စလုံးကုခတ်နေရပေမဲ့မသေးသွားနိုင်ဘူးဟုတ်ပြီနော်ဒါသည်ဝိရိယအဓိပတိဝိမန္တာအဓိပတိပညာလည်းအကြီးမှုဒါကြောင့်ပူဇော်လိုက်တိုင်းပူဇော်လိုက်တဲ့အဓိပတိပစ္စယောတိလို့ဆိုလိုက်အဘိဓမ္မာမတင်စင်တော့ကတော့ဒီလောက်ပဲအခုသိပြီဆိုရင်အဓိပတိတရား၄ပါးရုပ်သားနံထဲမှာရှိတာလားတို့ရဲ့နံထဲမှာဒီအဓိပတိတတ္တိလည်းရှိတယ်အဲ့လိုအာယုံပြုလို့ရတို့ရဲ့နံထဲမှာဟေတုတတ္တိလည်းရှိတယ်တို့ရဲ့အကုသိုလ်တရားထဲမှာလည်းဟေတုတတ္တိရှိတယ်သောဘနာထဲမှာလည်းဟေတုတတ္တိရှိတယ်တို့ရဲ့ရုပ်ထဲမှာနံထဲမှာဟာလားဘာတွေတတ္တိရှိလဲအာရမဏတတ္တိတွေလည်းရှိတယ်ငါရဲ့ရူပယုံသည်အာရမဏတတ္တိသူ့ရူပယုံကလည်းငါအတန်သည်ကုဓမ္မမိတ်ဆွေတို့ဓမ္မအတန်ဒီဓမ္မမိတ်ဆွေတို့ရဲ့စိတ်ကိုဆွဲခေါ်လာမဆွဲဆောင်အာရမဏတတိဓမ္မမိတ်ဆွေတို့ကလည်းဆွဲခေါ်ပါတယ်လို့ဖြေလိုက်တာဒီပင်လေအာရမဏတတိပဲဟုတ်ပြီနော်အနံ့နေရလေအာရမဏတရေမွေးနံလေးရလေဟာလာရခိုင်မုတ်ဒီနံလေးရလေအာရမဏတတိချွေးနံလေးရရောအာရမဏတတိဒါတွေလာလားမလာဘူးလားဒါကြောင့်အာရမဏတတိဒီလိုသိရမယ်အရသာတွေရရောအာရမဏတတိအတွေ့အထိတွေရရောကိုယ်လိုပူအိုက်နေတာရောဟောအဲ့ဒီလိုသိရင်ဒေါသထွက်เสียရလို့ရာသီဥတုကလည်းပေပူလိုက်တာလေးရလည်းမတိုက်ချွေးတွေရလည်းထွက်ဆိုစိတ်မတူတော့သူ့ပါဘာတတိအာရမဏတတိဒီလိုလေးတွေသိထားရင်နည်းနည်းသက်သာတာပါနားလဲပြီနော်အဓိပတိသုံးခုပြီးသွားပြီ